ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးလုပ်ငန်းစဉ်ကြီးကြပ်ဖို့အတွက်နိုင်ငံပူးတဲ့လုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောပါရယ်လွန်ခဲ့တဲ့ဩဂုတ်လကိုမိုင်းကဆက်လို့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းကပဋိပက္ခတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းဘလို့သဘောတူညီချက်တွေရယူခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ AP နဲ့ Reuters သတင်းကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာဘက်ကကမ်းလှမ်းလာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟက်ဆန်မာမုဒ်အာလီကဒီကနေ့မှပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးမှဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောတာပါ။
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လက်ခံဖို့မြန်မာနိုင်ငံဘက်ကအဆိုပြုထားပါတယ်။ဒါလို့ပြန်လဲပို့ဆောင်တဲ့လုပ်ငန်းစဉ်ကိုစောင့်ကြည့်ကြီးကြပ်ဖို့အတွက်နှစ်ဖက်ကူစည်ရီပါဝင်တဲ့လုပ်ငန်းအဖွဲ့ဖွဲ့ဖို့လည်းသဘောတူခဲ့ကြပါတယ်။ဒီအဖွဲ့အနေနဲ့အသေးစိတ်ဘလို့စီစဉ်ဆောင်ရွက်သွားမလဲဆိုတာကိုဘင်္ဂလားဒေ့ရှ်ဘက်ကရောမြန်မာဘက်ကပါဖြေရှားသွားမှာပါ
။ဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးရဲကင်းစခန်းတွေကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမြရှင်းလင်းမှုတွေလုပ်တာမှာတိမ့်နဲ့ချီတဲ့ဒေသရင်းကမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါတယ်။ကုလသမဂ္ဂကတော့အခုလိုထွက်ပြေးသွားတဲ့ဒုက္ခသည်အရေးအတွက်ဟာ9သိန်းလောက်ရှိတယ်လို့ပြောဆိုထားပေမဲ့မြန်မာဘက်ကတော့ဒီအရေးအတွက်ကိုလက်မခံပါဘူး။စစ်တပ်ကနေမြရှင်းလင်းရေးလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာနိုင်ငံဘက်ချမ်းမမနေလိုတော့ဘဲထွက်ပြေးလာတာလို့ဒုက္ခသည်တွေကပြောဆိုကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတာပါ။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကလုံခြုံရေးတာဝန်ယူပြီးလိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ပြောဆိုပေမဲ့မကြသေးခင်ရပ်ပိုင်းတွေအတင်းမာတဲ့အကြောင်းမျိုးမျိုးကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေဟာနေရန်ဆွန့်ခွာထွက်သွားနေကြကြောင်းသတင်းထုတ်ပြန်ရေးကော်မတီကပြောထားပါတယ်။ဒီဒုက္ခသည်အရင်းနဲ့ပတ်သက်ပြီးနှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကြားဆွေးနွေးရမှာရလဒ်ကောင်းတွေထွက်ပေါ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အာလီကပြောပါတယ်
။စီမန်တို့ निरापत्ता सहयोगिता विषय आलोचना हुएछे
नेजाइया ने लुनजोई पुपोंग सवामे केसा रे को सुनि गए जा बारे तगे को अचो शिशि सुनि နိုင်ခဲ့ပြီးတော့အကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့လုံးဝလက်သက်မခံတဲ့မူဝါဒနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဘက်ကထားလောင်းပြောခဲ့ပါတယ်နိုင်ငံတော်တမင်ငံရုံးဝင်ကြီးကလည်းအခုဒီမှာရှိနေပြီးတော့မကြခင်သူမြန်မာနိုင်ငံကိုပြန်มาပါကျွန်တော်တို့နှစ်နိုင်ငံလုံးအနေနဲ့အခုပြဿနာနဲ့ပတ်သက်ပြီးတော့ငြင်းငြင်းချမ်းချမ်းဖြစ်ရှင်းလို့ပြီးစကတဲ့ကဘင်္ဂလားဒေ့ရှ်ဘက်ကအဲ့လိုပြောထားတဲ့ပေါ်လဲသဘောတူခဲ့ကြပါတယ်
1990ခုနှစ်လွန်ကာလ1990ခုနှစ်အစောပိုင်းကာလနဲ့လွန်ခဲ့တဲ့နှစ်အောက်တိုဘာလကမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ကင်းစကန်တွေတိုက်ခတ်ခံရပြီးနောက်ပိုင်းဒေသရင်းမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလေးရှိပါတယ်။အခုလိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကပြန်ပြီးတော့လက်သင့်ခံခဲ့ပေမဲ့အခြေခံကျတဲ့ပြဿနာမျိုးဖြစ်တဲ့ဥပဒေနဲ့အညီစစ်စစ်ပြီးနိုင်ငံသားအဖြစ်လက်ခံတဲ့အပိုင်းမှာအားနည်းချက်တွေရှိတာကြောင့်အခုလိုမျိုးပြဿနာတွေမကြာခဏဖြစ်ပွားနေတာလို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ။
ကိုအောင်တင်ပြသွားတာပါရှင်။